ပြည်သူနိုင်ငံသားရေးနဲ့နိုင်ငံတကာဖွံ့ဖြိုးမှုဆိုင်ရာဝန်ကြီးရောင်မတ်အေဟိုဟာမြန်မာနိုင်ငံကိုဇွန်လ16ရက်နေ့ကနေ19ရက်နေ့အထိတွားရောက်မှာဖြစ်ပါတယ်။ NLD အစိုးရတဲ့အပေါ်ပြည်သူအစိုးရရဲ့ထောက်ခံမှုကိုပြသဖို့နဲ့လာမယ့်နှစ်တွေမှာမြန်မာနိုင်ငံအတွက်ဖွံ့ဖြိုးမှုဆိုင်ရာငွေကြေးအထောက်အပံ့တွေပေးမယ့်ကိစ္စတွေအတွက်နိုင်ငံသားရေးဝန်ကြီးအေဟိုလာရောက်မဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာပြည်သူတန်ရုံပြောခွင့်ရသူရဲ့ပြောကြားချက်ကိုပြည်ရင်းကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ပြည်သူနိုင်ငံသားရေးဝန်ကြီးဟာဇွန်လ18ရက်နေ့မှာသမရဥတင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်ဟိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပါတယ်။ခီးစဉ်တွင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့လည်းတွေ့ဆုံမဲ့အပြင်အရက်ဖက်လူလူအဖွဲ့အစည်းတွေပြင်သစ် NGO တွေပြင်သစ်စီးပွားရေးလုပ်ငန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ခီးစဉ်နောက်ဆုံးနေ့ကျရင်တော့ကုလသမဂ္ဂတွင်မှုချုပ်ဟောင်းဦးတန်းရည်နေအင်ကိုသွားရောက်ပြီးတော့ရန်ကုန် Heritage Trust ရဲ့ဥက္ကဋ္ဌဦးတန်းမြင့်ဦးနဲ့တွေ့ဆုံမယ်လို့ The Diplomat online မှာမြန်မာ times ကိုကိုကဖော်ပြထားပါတယ်မြန်မာနိုင်ငံမှာအင်မတန်အစာရေးစာရှာပပြီးတော့ဒီအာဟာရချို့တက်မှုဖြစ်လာနိုင်သူတွေအတွက်အကူအညီပေးနေတဲ့နိုင်ငံတကာနဲ့ပြည်တွင်းအဖွဲ့အစည်းတွေအတွက်ပြည်သစ်နိုင်ငံကပြီးခဲ့တဲ့3နှစ်အတွင်းယူရို5သန်းကျော်ထောက်ပံ့ခဲ့ပါတယ်အခုနှစ်မတ်လတုန်းကပဲရေဘေးတံခံထားရတဲ့ချင်းပြည်နယ်ကပြည်သူတွေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့စစ်တွေမျိုးကမွေးကင်းစားနဲ့ကလေးငယ်တွေအာဟာရပြည့်ဝဖို့အတွက်လဲယူရိုငွေ9သိန်းထောက်ပံ့ခဲ့ပါတယ်ရှင်